တိုင်းမြန်မာနယ်စပ်မြောင်ဆောင်ပြည်နယ်ထဲကိုရောက်လာတဲ့ကရင်စစ်ပြေးဒုက္ခသည်တွေကရာကနန်းလောက်ကိုထိုင်းဘက်ကမေလ9ရက်နေ့ကနေစပြီးမြန်မာပြည်ဘက်ကိုပြန်ပို့နေတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်ဒီသတင်းနဲ့ပတ်သက်လို့ကျမမအေးမာကပြောပြပေးမှာပါပြီးခဲ့တဲ့ AP လောက်ပုံပိုင်းမှာမြန်မာစစ်ကောင်စီတပ်စခန်းတစ်ခုကို KNU တပ်မ9ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကလည်းလေယာဉ်နဲ့ဘုံးကျဲတိုက်ခိုက်မှုတွေကြောင့်ထိုင်းမြန်မာနယ်စပ်မြောင်ဆောင်ပြည်နယ်တဲကိုနောက်ထပ်ထွက်ပြေးလာတဲ့ကရင်ဒုက္ခသည်တွေထောင်ကနန်းလောက်ရှိတာပါဒီထက်ကရာကနန်းလောက်ကိုထိုင်းဘက်ကဆွေးနွေးညှိနှိုင်းမှုတွေလုပ်ပြီးမေလ9ရက်နေ့ကစပြီးနေရက်ပြန်ပို့ပေးနေပါတယ်ဒုက္ခသည်တွေနေရက်ပြန်ပို့ကတော့ဒီအချိန်မှာလုံခြုံမှုမရှိသေးဘူးဆိုပြီးကရင်လူ့ခွင့်ရေးအုပ်စုကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ
်ဒီအထက်ကအချိန်မီမှာဆိုလို့ရှိရင်တော့လုံခြုံမှုမရှိသေးဘူးလေဒီကတည်းကလုံခြုံရေးပိုင်းဆိုင်ရာအခြေအနေမှာကြည့်မယ်ဆိုလို့ရှိရင်တော့ပြန်နေလို့ရမယ့်အခြေအနေမှာတော့မရှိသေးဘူးခင်ဗျာ။ဘာလို့လဲဆိုလို့ရှိရင်ရွာသားတွေအဲ့လိုမျိုးပေါ့နော်အပြစ်ခံရတာမျိုးလို့လည်းဒီနေ့အချိန်ထိကြီးပြည့်ခဲ့တာမျိုးလည်းရှိနေသေးတယ်။ဟုတ
်ကဲ့
အဲ့လိုမျိုးပြီးလို့ရှိရင်လည်းဒီဖတ်ဖို့ကမှမအောင်ပဲချက်မှလည်းစစ်တပ်ကလည်းနေနဲ့ထပ်ဖို့တဲ့ဆံမြောင်ပြည့်ခတ်မှုနဲ့တိုက်ခိုက်မှုတွေလည်းဖြစ်ပွားနေတော့မယ်အဲ့ဒါကြောင့်မလို့တကယ်တကယ်ပြန်သွားနေမယ်ဆိုရင်လည်းဒါတကယ်လုံခြုံတဲ့အနေအထားမျိုးမှာတော့မရှိနိုင်ဘူးခင်ဗျာ
။ကရင်ဒုက္ခသည်တွေဟာပြီးခဲ့တဲ့မတ်လတုန်းကစစ်အုပ်ချုပ်ရေးကောင်စီတပ်တွေကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွေ့ထောင်ထဲချီပြီးထိုင်းဘက်ကိုထွက်ပြေးလာခဲ့ပေမဲ့ထိုင်းနိုင်ငံဘက်ကအဝေးမခံတာကြောင့်တန်လျင်မြစ်ကမ်းသားမှာပဲနေထိုင်နေကြပါတယ်။ဒါပေမဲ့တချို့ဒုက္ခသည်အနေငယ်ကတော့ထိုင်းဘက်ကလက်ခံပေးတာတွေရှိပါတယ်။အီဗီလာနောက်ဆုံးအပတ်မှာတော့စစ်တပ်က၄ရက်ခန့်ဒီကြောင်ကနေဘုံကျဲတိုက်ခတ်မှုတွေကြောင့်ဒုက္ခသည်3000လောက်ဟာထိုင်းဘက်ကိုထပ်မံထွက်ပြေးလာကြပါတယ်။ဒီနေရာကိုတော့ဒေသခံလူမှုအဖွဲ့အစည်းတွေသွားရောက်ခွင့်မရတာကြောင့်အခြေအနေတွေကိုစုံစမ်းဖို့ခက်ခဲတယ်ဆိုပြီးစောနန္ဒာစုကပြောပြပါတယ်
။တာကွေရဲ့စစ်တပ်စခန်းဟိုပါပေါ့လေအသေးခံရတော့ကဒီပရိုမစနဲ့ရှိရနောက်ပိုင်းမှာ3000လောက်ထွက်ပြေးသွားတယ်ဟိုဘက်ဆင်း။အဖွဲ့အစည်းတွေကကျတော့ပေါ်အောင်မရဘူးဒီလိုစီမှာတို့ရဲ့ချင်းနေတယ်လို့ရှိလဲဆိုတော့ကျွန်တော်တို့ဒီပီကေရဲ့ fight တွေကကျွန်တော်လိုက်စုံစမ်းကြည့်တယ်ပေါ့နော
်ဟုတ်ကဲ့
အဲ့ဒီမှာလူပြောမယ်ဒီ data sensor view CSO တွေကအချိန်ယူဖို့အတွက်ပေါ်အောင်မရဘူးဖြစ်နေလို့ဟုတ်ကဲ့
ဟုတ်
ကဲ့စစ်သားတွေလူစုကြီးချတာပဲတွေ့ကြမှုလို့လေ
ထိုင်းဘက်ကတော့ယာယီဒုက္ခသည်စခန်းမှာအသက်ကြီးရွယ်ဦးတွေကလေးငယ်တွေဖြားနာသူတွေကိုသာလက်ခံပေးထားပြီးကျန်တဲ့သူတွေကိုတော့နေရက်ကိုပြန်ပို့ပေးနေပါတယ်စစ်တပ်ကလေကြောင်းကနေပြန်ဝဲချိန်ချောက်မှုတွေရှိနေတာကြောင့်ဒုက္ခသည်အများစုကတော့နေရက်ပြန်ပို့အတွက်စိုးရိမ်နေတယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့တွေကတော့ပြောဆိုနေကြပါတယ်ရှင်